Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် January 10ရက်နေ့စနေနေ့ညနေပိုင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းတိုမီတာ16925ရိုးကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျမဆုမြတ်မမရှင်ပြည်သက်နိုင်ငံမှာလွတ်မြောက်နေသူတယောက်နဲ့အတူတခြားရှိနိုင်မဲ့တနတ်သမားကျန်ရပါတွေကိုပြင်သစ်လုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်ပြီးတော့ရှာဖွေနေကြပါတယ်။အစွန်းရောက်အစ္စလာမ်တရားဟောဆရာအဘူဟမ်ဇာကိုတော့အကြမ်းဖက်စမှုဆွဲချက်တွေနဲ့အမေရိကန်မှာထောင်ဒဏ်သက်သက်ချလိုက်ပါတယ်။ဒီလိုနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုညာဝင်းအောင်နဲ့ချိန်ညာပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့နားဆင်ရမယ့်သတင်းတွေချင်မှာတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့စတုတ်ထားနေမြောက်ရခိုင်ခီးစဉ်သတင်းကိုကြားကြမှာပါ။
နှစ်ဖက်လူနေသူနှစ်ဖက်စလုံးမြတ်မြတ်တတပြုဖို့ဆိုတာကအဓိကအစိုးရအပေါ်မှာမူတည်တယ်ခင်ဗျအစိုးရအပေါ်မှာမူတည်တဲ့သဘောဆိုတာကကျွန်တော်တို့လူလက်ရရပြီးနောက်
ဒီမိုကရေစီနဲ့လူအခွင့်အရေးပါတီကအတွင်ရေးမှူးဦးကျော်စိုးအောင်ပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်နိုင်ငံတကာသတင်းဆောင်မတွေထဲမှာတော့မြန်မာချက်ပွင့်လင်းမြင့်တာမှုရှိတယ်လို့နိုင်ငံတကာကသတ်မှတ်ထားတဲ့ဗီယက်နမ်နိုင်ငံကလွတ်တော်အမတ်တဦးကိုအကျင့်ပြတ်ချဆောင်မှုနဲ့ဖမ်းဆီးလိုက်တဲ့သတင်းနဲ့အတူကျမရေးဆိုင်ရာသတင်းဆောင်မမှာတော့ HIV ပိုးကိုတတ်နိုင်မယ်လို့ယူဆထားတဲ့ရိုးရှင်းပြီးအလားအလာရှိတဲ့နေ့တစ်ခုကိုသုတေသနပညာရှင်တွေကလမ်းစရှာတွေ့လိုက်တဲ့အကြောင်းကိုလည်းတင်ပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်တဲ့တွင်ကိုမှတ်စုမျက်မှွန်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးပါအောင်ရှင
်ပြင်သစ်နိုင်ငံမှာစုစုပေါင်း18ယောက်တေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်တာဝန်ရှိသူလို့မတင်ကားတဲ့တနတ်သမား3ယောက်ကိုအထူးတပ်ဖွဲ့ဝင်တွေကတောက်ချနေတော့ကတုတ်တင်နိုင်ခဲ့ပေမဲ့တယောက်လွတ်မြောက်နေစေဖြစ်တယ်လို့တခြားရှိနိုင်မဲ့အကြံအရာတွေကိုပြင်သစ်လုံခြုံရေးတပ်ဖွဲ့တွေလိုက်လံရှာဖွေနေကြပါတယ်တယောလှောင်ပြောင်တဲ့ကာတွန်းတွေကိုဖော်ပြတဲ့ Charlie Hebdo Magazine တိုက်ကိုဗုဒ္ဓဟူးနေ့တော့ကဝင်ရောက်ပြစ်ခတ်ခဲ့တယ်လို့မတင်ကြတဲ့ရှရစ်နဲ့စာယီကိုဝါချီညီကိုနှစ်ယောက်ကိုပြင်သစ်မြို့တော်မြောက်ပိုင်းမှာရဲတွေရဲ့စီးနှင်းမှုအတွင်းတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။တောက်ကြနေတော့ကဒီစီးနှင်းမှုအတွင်းမှာအစားကန်တယောက်ကိုလည်းကယ်တင်နိုင်ခဲ့ပါတယ်။မဂ္ဂဇင်းတိုက်ကိုလက်နက်ကန်တွေဝင်ရောက်တိုက်ခိုက်မှုအတွင်းမှာစုစုပေါင်း12ယောက်သေဆုံးခဲ့ပါတယ်။တခါတောက်ကြနေကပဲဂျူးလူမျိုးတွေစားတဲ့ကိုရှာအစားအသောက်တွေရောင်းတဲ့စူပါမားကတ်မှာတစားကန်၄ယောက်ကိုတိုက်ခဲ့တဲ့နောက်ထပ်တနတ်သမားတွေကိုလည်းရဲတွေကတုတ်တင်နိုင်ခဲ့ပါတယ်။9နာရီလောက်ကြာတဲ့ပြန်ပေးဆွဲထားမှုအတွင်လူတော်များများဟာအသားတွေထားတဲ့အေးအေးကန်းနဲ့မှပုံအောင်နေခဲ့ကြရပါတယ်။ဒီစူပါမားကတ်ကိုတိုက်ခိုက်တဲ့တနတ်သမားဟာအသက်32နှစ်အရွယ် MD ကူလီဘာလီဖြစ်တယ်လို့ပြင်သစ်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။ရဲတွေရဲ့စီးနှင်းတိုက်ခိုက်မှုအတွင်မှကြာရပါအမျိုးသမီးဟာယတ်ဘူမီဒီယန်နီကတော့လွတ်မြောက်သွားခဲ့ပါတယ်။ပြင်သစ်ပြည်သူတွေအနေနဲ့သတိရှိကြဖို့နဲ့စီးလုံးညီညွတ်မှုပြသကြဖို့ပြင်သစ်သမ္မတဖွန်ဆွာအော်လွန်ကပန်ကြားထားပါတယ်။အကြမ်းဖက်မှုခွဲခြားဆက်ဆံမှုနဲ့ဂျူးမုံတီမှုတို့ကိုတိုက်ဖြတ်တဲ့နေရာမှာစီးလုံးညီညွတ်မှုဟာပြင်သစ်နိုင်ငံရဲ့အကောင်းဆုံးလက်နက်ဖြစ်တယ်လို့ပြင်သစ်သမ္မတကဖော်ပြပြောဆိုခဲ့ပါတယ်
။အကြမ်းဖက်မှုနဲ့ပတ်သက်လို့ပြစ်မှုထင်ရှားတဲ့အတွက်အစ္စလာမ်အစွန်းရောက်တရားဟောဆရာတူကိုအမေရိကန်တရားရုံးကမနေ့ကထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။အဘူဟမ်ဇာဆိုသူကိုနယူးယောက်တရားရုံးကအခုလိုပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။ဟမ်ဇာဟာမျက်လုံးတစ်ဖက်ကွယ်လွန်နေသလိုလက်နှစ်ဖက်စလုံးမတန်မာသူဖြစ်တဲ့အတွက်ပြစ်ဒဏ်ကိုတက်ညာပေးဖို့သူ့ရှင်တွေကရှောင်လဲခဲ့ပါတယ်။သူ့အနေနဲ့ဗာဒီရင်ဆိုင်ရမယ်ဆိုတာနားလည်ထားကြောင်းဘဝကိုတာမန်အကျဉ်းသားတဦးအနေနဲ့နေထိုင်သွားလိုတယ်လို့ဟမ်ဇာကပြောဆိုကြောင်းသူ့ရှင်တွေကပြောပါတယ်။အကြမ်းဖက်မှု၁၁ခုကိုအထောက်ပံ့ပေးခဲ့တဲ့ကိစ္စတွေအတွက်ဟမ်ဇာကိုပြီးခဲ့တဲ့မေလကတရားစီရင်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှအမှုရင်မဆိုင်ရခင်ဂျေဟတ်စစ်ပွဲဆင်နွှဲဖို့လူငယ်တွေကိုလှုံ့ဆော်မှုအတွက်ဟမ်ဇာဟာဗြိတိန်နိုင်ငံမှာထောင်ဒဏ်9နှစ်ကြာခံခဲ့ရသူဖြစ်ပါတယ်
။ဒီဇင်ဘာ28ရက်နေ့တုန်းကပြတ်ကျခဲ့တဲ့ Air Asia လေယာဉ်ရဲ့အမိပိုင်းကိုဂျာဖာပင်လယ်ထဲကနေဆယ်ယူနိုင်ခဲ့ပြီလို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ပင်လယ်ကျမ်းပြင်မှာတွေ့ရတဲ့လေယာဉ်အမိကိုရေပေါ်ရောက်အောင်လို့ဆယ်ယူရေးအဖွဲ့တွေကရေပေါ်ဘောလုံးတွေချိန်ပြီးတော့ဆယ်ယူခဲ့တာဖြစ်ပါတယ်။လေယာဉ်မှုတွေပြောနေတဲ့အတန်တွေကိုမှတ်တမ်းတင်ထားတဲ့ recorder တွေလေယာဉ်အမိထဲမှာရှိနေအောင်မယ်လို့စုံစမ်းစစ်ဆေးသူတွေကမျှော်လင့်နေပါတယ်။လေယာဉ်ဘာကြောင့်ပြတ်ကျရတယ်လဲဆိုတာသိနိုင်ဖို့အတွက်လေယာဉ်အမိကိုပြန်ရဖို့လိုအပ်ပါတယ်။လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် black box ကထွက်နေတဲ့ pink signal တန်ကိုလည်းရှာဖွေသူတွေတောက်ချနေတော့ကကြားခဲ့ကြပါတယ်။ black box မှတ်တမ်းတင်ဆက်ကတော့လေယာဉ်အမိပိုင်းထဲမှာရှိနေပုံမရတော့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်နောက်ဆုံးရောက်ခဲ့တယ်လို့သိထားတဲ့နေရာကနေပြီးတော့18မိုင်လောက်အကွာရေအောက်အနက်ပေ100လောက်မှာလေယာဉ်အမှီကိုပြန်တွေ့ခဲ့တာပါလေယာဉ်အမှုရမ်းနဲ့ခီးတဲ့စုစုပေါင်း162ယောက်ပါသွားတဲ့ Airbus 320အမျိုးအစား Air Asia လေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေ Singapore nainga si atwa landawe miyao khe mawe, Java pinle miyao bai bo ma di radare gani piyao dwa gira phe paare. Liyin piya cha mu ma atashin chanye dhuri mishige bime lolo zi ati, along shise lize shi langu we piyan se ya tha waare.
အငယ်အနောက်သူရေးစားကိုအစိုးရထိပ်တန်းလျှို့ဝှက်တဲ့နေ့ဒီအသိပေးခဲ့တဲ့ဆိုတဲ့ဆွေဆွေချက်နဲ့အမေရိကန်ဘုဟုထောက်လှမ်းရေးဆရာရင်ညွှန်ကြားမှုကြောင့်ဟောင်းဒေးဗစ်ပက်ထရီယက်စ်ကိုကြီးလေးတဲ့ရာဇဝတ်မှုတွေနဲ့တရားစွဲဆိုဖို့အစိုးရစုံစမ်းရေးအရာရှိတွေနဲ့ရှင်းနေတွေကအကြံပြုထားကြောင်းအမေရိကန်အစိုးရနဲ့နှိစက်တဲ့သတင်းရက်ကွက်ကဆိုပါတယ်ဒီသတင်းဟာပက်ထရီယက်စ် CIA အကြီးအကဲရာထူးကနေနှုတ်ထွက်ပြီးနှစ်နှစ်ကျော်ကတည်းကထွက်ပေါ်နေခဲ့တာဖြစ်တယ်လို့နယူးယောက်တိုင်းသတင်းစာကတောက်ကြားနေ့မှာရေးသားပါတယ်အိမ်တော်ရေးရှုပ်ထွေးတဲ့သတင်းတွေပေါ်ထွက်လာပြီးတဲ့နောက်ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ပက်ထရီယက်စ်ဟာ CIA
ရေဘေးကတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ16kHz 1063ညလိုင်းဒိုမီတာ19kHz 1569ညလိုင်းဒိုမီတာ25kHz 1769ကိုထုတ်လွှင့်ပေးနေပါတယ်ရှင်။
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ ရုရှား 6:00နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေရဲ့ဘုံးကျဲတိုက်ခိုက်မှုကြောင့်ယူကရိန်းစစ်သား၄ယောက်သေဆုံးပြီးတော့၈ယောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းအရင်းနဲ့ပတ်သက်လို့ဂျာမနီပြင်သစ်ယူကရိန်းနဲ့ရုရှားတို့ဆွေးနွေးကြဖို့ရှိနေချိန်မှာပဲယူကရိန်းစစ်တပ်အပေါ်တိုက်ခိုက်မှုတွေတိုးလာနေတာဖြစ်ပါတယ်။ရေရှည်ငြိမ်းချမ်းရေးအတွက်
မင်းစ်မြို့မှာရရှိခဲ့တဲ့သဘောတူညီမှုကိုယူကရိန်းဘက်ကရောခွဲထွက်ရေးသဘုံတွေဘက်ကပါလိုက်နာခြင်းမရှိခဲ့တာမို့တိုက်ပွဲတွေကြားညံ့နေတဲ့ပြည်သူတချို့ကတော့ဆွေးနွေးပွဲတွေကနေငြိမ်းချမ်းရေးရလာမယ်လို့သိပ်ပြီးတော့အကောင်းမမြင်ကြပါဘူး။ငြိမ်းချမ်းရေးဆွေးနွေးပွဲတွေတက်နေတဲ့အတွက်အကြမ်းဖက်မှုတွေပြန်များလာတာလို့ရုရှားထောက်ခံတဲ့ခွဲထွက်ရေးသမားတွေရဲ့တာဝန်ရှိသူတယောက်ကပြောပါတယ
စပြီးတော့ခွဲထွက်ရေးတပုံတွေကစတင်တိုက်ခိုက်မှုတွေကြောင့်တိုက်ဆုံသူပေါင်းဟာ 4,900 ကျော်ရှိသွားပါပြီရှင်
အကြမ်းဖက်ရာဇမှုနဲ့ပတ်သက်လို့အသက်24နှစ်အရွယ်အမွှာညီကိုနှစ်ဦးကိုကနေဒါရဲကဖမ်းဆီးခဲ့ပေမဲ့အသေးစိတ်အကြောင်းအရာတွေကိုတော့ပြောဆိုခြင်းမရှိသေးပါဘူး။ Aston Lamont နဲ့ Carlos Ramon ဆိုတဲ့ညီကိုနှစ်ဦးကိုနိုင်ငံတော်လုံခြုံရေးဥပဒေအရတောက်ကြနေမှာဖမ်းဆီးလိုက်တာဖြစ်ပါတယ်။ Aston ကိုအကြမ်းဖက်လုပ်ရက်တွေကိုအားပေးအားမြောက်လုပ်မှုတွေအတွက်စွဲချက်တင်ထားပြီး Carlos ကိုတော့နိုင်ငံရဲ့ခြားကအကြမ်းဖက်မှုတွေမှာကိုယ်တိုင်ပါဝင်လူသူအဖြစ်ဆွဲချက်တင်လာတာဖြစ်ပါတယ်။ Carlos ကို Trodius နိုင်ငံတကာလေစိတ်မှာဖမ်းဆီးမိခဲ့ပြီး Aston ကိုတော့ Ottawa မြို့မှာဖမ်းမိခဲ့တယ်လို့ကနေဒါရဲတွေကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကကနေဒါနိုင်ငံမှာစစ်သားနှစ်ဦးတရားစီအသက်ခံရတဲ့ဖြစ်ရပ်ကိုအကြမ်းဖက်မှုအဖြစ်အစိုးရကသတ်မှတ်ခဲ့တာဖြစ်ပါတယ်။
ပြင်သစ်နိုင်ငံမှာဒီအစ္စလာမ်စစ်သွေးကြော်ရဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာအမေရိကန်အစိုးရကကမ္ဘာတဝန်းခီးသွွားသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ကမ္ဘာဘယ်နေရာမှာမဆိုအမေရိကန်နိုင်ငံသားတွေကိုပြန်ပေးဆွဲဖမ်းဆီးမှုတွေဖြစ်နိုင်ချေပိုများလာနေတာကြောင့်ကမ္ဘာတဝန်းခီးသွွားနေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့အထူးသတိရှိကြဖို့အမေရိကန်နိုင်ငံသားရေးဌာနကတောက်ချနေတော့ကခီးသွွားသတိပေးချက်ထုတ်ပြန်ခဲ့တာပါ။ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာအမေရိကန်ဦးဆောင်ပြီးတော့အစ္စလာမစ်စတိတ်စစ်သွေးကြော်တွေကိုနှိမ်နင်းတဲ့စစ်ဆင်ရေးလုပ်နေတာကြောင့်အနောက်တိုင်းသားတွေအပေါ်လက်တုံပြန်တိုက်ခိုက်နိုင်ခြေတွေပိုများနေတယ်လို့တာဝန်ရှိသူတွေကယုံကြည်ထားကြတဲ့အကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အရှေ့အလယ်ပိုင်းမှာသွားရောက်တိုက်ခိုက်ပြီးတော့ဥရောပကိုပြန်လာကြတဲ့ Islamic State စစ်သွေးကြွအဖွဲ့ဝင်တွေကြောင့်ဥရောပမှာအကြမ်းဖက်တိုက်ခိုက်နိုင်ခြေဟာအများဆုံးဖြစ်နေတယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်ရှင်။
အလုတ်ကန်အလားလာကောင်းမွန်တဲ့သတင်းတွေထွက်ပေါ်နေပေမဲ့2015ခုနှစ်ရဲ့ပထမအဦးဆုံးသတင်းပတ်မှာ American Stock Share ဈေးကွက်ဟာ 3.5% ဂိုင်းနှုန်းလောက်အရောင်းကျခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအလုတ်လက်မဲ့နှုန်းကိုလွန်ခဲ့တဲ့6နှစ်ကရှိခဲ့တဲ့5.6%ဂိုင်းနှုန်းထက်နည်းအောင်ရှော့ချနိုင်ခဲ့ပါတယ်။အလုတ်အကိုင်း2သိန်းခွဲကျော်ကိုဖန်တီးပေးနိုင်ခဲ့တယ်လို့ American အလုတ်သမားရေးဝန်ကြီးဌာနရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကိန်းဂဏန်းတစ်ခုစလုံးကိုကြည့်ရင်ပြီးခဲ့တဲ့15နှစ်အတွင်းအကောင်းဆုံးအနေထားမှာရှိနေပြီးစီးပွားရေးပညာရှင်အများစုခံမှန်းထားရတဲ့အခြေအနေပိုကောင်းတယ်လို့ဆိုပါရခင်ဗျာ
ပါကစ္စတန်နိုင်ငံရဝါပင်ဒီမျိုးကပလီတစ်ခုမှာဒီအသေးခံဘုံခွဲသမားရဲ့ဖောက်ခွဲမှုကြောင့်ရဲအယားရှိတယောက်အပါအဝင်9ယောက်သေဆုံးပြီးတော့16ယောက်ဒဏ်ရာရသွားပါတယ်တောက်ချာနေညရုံကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဘယ်အဖွဲ့ကမှတာဝန်ခံပြောခြင်းမရှိပေမဲ့ရှီယာမွတ်စလင်တို့နဲ့ဆက်နွယ်နေတဲ့ဗလီမှာဖောက်ခွဲခံရတဲ့အတွက်ဆူနီမွတ်စလင်အစွန်းရောက်တွေရဲ့လက်ချက်ဖြစ်မယ်လို့တန်တရာရှိနေကြပါတယ်။ပောက်ကွဲမှုဖြစ်ပွားချိန်မှာဗလီထဲမှာဝေ့ပြူနေကြသူပေါင်း200လောက်ရှိနေတယ်လို့လည်းရဲကပြောပါတယ်ရှင
်။
စနေနေ့ညနေပိုင်းနောက်ဆုံးသိထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးခဲ့ကြတာပါ။ VOA ကနေစနေနေ့ညနေဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါရယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါရယ်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။တောတာရှင်များရှင်ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hili ဟာဒီကနေ့ပဋိပက္ခရေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ပြီးတော့ရခိုင်ပြည်နယ်ထဲမှာပဋိပက္ခရေတားဆီးနိုင်မှုဖွဲ့စည်းထားတဲ့အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။မနေ့ပြန်မှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းကိုသွားမယ်လို့ UN ရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်။အပြည့်စုံကိုတော့သူခရီးစဉ်ကိုစောင့်ကြည့်တည်င်းယူနေတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ။
မစ္စယန်ဟီလီရဲ့စတုဒ္ဒမြောင်နေသူ့ရဲ့ခီးစဉ်မှာလူမျိုးရေးဘာသာရေးပြိပကတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တဲကလူမျိုးစုတိုင်းဝိုင်းနှစ်ဖက်ရဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာပါဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးတော့နေ့လယ်ပိုင်းမှာရခိုင်ပြည်နယ်အတွင်းကပြိပကတွေဖြစ်လာရင်တားဆီးနိုင်မှုဖွဲ့ထားတဲ့အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာ ECC ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ UN ရုံးရဲ့ပြည်ကြားရေးတာဝန်ခံဦးဝေဝင်းကပြောပါတယ
်ဒီခိုင်ကန့်ကိုကျွန်တော်တို့တွားတယ်တော်တော်လေးကိုအဲ့ဒီမှာအဲ့ဒီကဒီကန့်တွေရဲ့ဝင်ကြည့်တယ်ကန့်မှာအဲ့ဒီကကံဆောက်တော်ဒီဆောက်ဆောင်နေတဲ့ဒီစကားတော်လေးပြီးတော့ပြပါတယ်။နောက်အဲ့ဒါပြီးတော့ဟိုတက်ခဲ့ခြင်းဆိုတဲ့ပုစလေးကံကိုလည်းတွားရယ်။အဲ့ဒီမှာလည်းခဏဝင်တို့ကျွန်တော်ဝင်ကြည့်တယ်။အဲ့ဒီမှာလည်းစီကတခုရှိရတယ်ဝင်ကြည့်တယ်။အဲ့ဒါပြီးတော့ဟိုကျွန်တော်တို့ဒီ ECC ဆက်နေတွေ့တယ်။တော်လေးစီးပြပါပြီးတော့ကျွန်တော်တို့တော်တော်နှစ်နာရီကျော်လောက်နဲ့ကျွန်တော်တို့これで開業に入ったりとろりで家に見せてねやばい。そうえらばで今日こちらの理念面接に。
ECC နဲ့တွဲဆောင်ခြင်းတုန်းကတော့ Miss Yan Healy ဟာရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့နှစ်ဖက်လူမျိုးစုနှစ်စုအကြားအတူရှင်တွဲနေထိုင်ရင်းနဲ့ပတ်သက်ပြီးတော့ဇောင်းပေးဆွေးနွေးခဲ့တာကိုတွေ့ရတယ်လို့ ECC မှာပါဝင်တဲ့ခေါင်းဆောင်ပိုင်းမြို့မိမြို့ဖဦးတာဝင်းက VOA ကိုပြောပါတယ်။ Ranger ဆိုတာကိုဆွေးရကပါတိမမပြုတဲ့အတွက်ကုလသမဂ္ဂကအခုလိုတွန်းအားပေးလာမယ်ဆိုရင်နှစ်ဖက်တိုင်းဝိုင်းကြအဆင်ပြေဖို့တိတ်မရှိဘူးလို့ပြန်လည်ဆွေးနွေးခဲ့တဲ့အကြောင်းသူကပြောပါတယ
်ကျွန်တော်တို့ကလုံးဝလက်မခံနိုင်ပါဘူးသမိုင်းမှလည်းမရှိဘူးဆိုတဲ့ရိုဟင်ဂျာဆိုတဲ့ကြီးကိုအဲလိုကုလသမဂ္ဂကတုံ့ဆွဲနေတဲ့ညနော်ကျွန်တော်တင်ပြဖို့ကမလိုဘူးဒါမိချုပ်ပြနေတဲ့သဘောပဲတဲ့တယ်ဒါကဘင်္ဂလီဟာဘင်္ဂလီနေနဲ့နိုင်ငံတိုက်ဆောက်ရင်ကျွန်တော်ကန့်ကွက်စရာမရှိဘူးလူမျိုးတစ်ခုလုံးဟိုခိုးဝင်လာတာတော့အုပ်စုလုံးပေးရမယ်ဆိုတာကြီးကတော့ကျွန်တော်ကလက်မခံနိုင်ဘူး။နောက်တစ်ခုကဒါရိုဟင်ဂျာတိုင်းရင်းသားပါဆိုပို့ဆိုလာတယ်။အဲ့ဒါကြီးကိုဘုံမသိဘာမသိနဲ့ခရတုကဝိုင်းပြီးတော့လုတ်တယ်။နောက်အခုကျွန်တော်ရှင်းပြလို့သိလာပြန်တော့လေ။ဗမိုင်းမှာရိုဟင်ဂျာမရှိပါဘူး။ကျွန်တော်ဒီနေမယ့်ဟာခိုင်တဲ့နေပြီဘာလို့ပြောတာကိုခရလက်ခံပြန်တော့လေ။ self identification ဆိုတော့ပြောလို့လာတာ။ဆိုတော့ဒါကြီးတွေကလုံးဘင်္ဂလီဘက်ကပဲခရတုပြောတဲ့ human right လို့ပြောနေတာ။ကျွန်တော်ကတော့ဘင်္ဂလီ right လို့ပဲမြင်တယ်။အဲ့လိုပြောတာပေါ့ကွာ။
မစ္စယန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်မဆက်တင်ခင်တုန်းကတော့ဖိပါကရိုဟင်ဂျာရေးလှုပ်ရှားတဲ့အဖွဲ့တွေကရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်တွေအတွက်လူအခွင့်အရေးအပြည့်အဝမရတာတွေကိုထောက်ပြဖို့တောင်းဆိုခဲ့ကြတာပါဗိုလ်တပူးနေကသူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အစစ်တွေမြို့မှာပဲဒေသခံရက်ဖက်လူမှုအဖွဲ့အစည်းတချို့ကလေရင်ကွင်းမှာဆန္ဒဖော်ထုတ်တာရိုဟင်ဂျာအရေးတစ်ဖက်သက်တောင်းဆိုမှုတွေမလုပ်ဖို့စန့်ကျင်ကန့်ကွက်တာတွေရှိခဲ့ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုရိုင်ကလည်းရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုဖိအားမပေးဖို့နဲ့မြန်မာအစိုးရကရိုဟင်ဂျာကိုတတ်မှတ်တာမျိုးမရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့တစ်ဖက်မှာတော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေအတွက်ပြည်မြတ်တတဖြစ်ဖို့ကအစိုးရမှအဓိကတာဝန်ရှိတယ်လို့ပြည်ရင်းကမွတ်စလင်ပါတီတစ်ခုဖြစ်တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကတွင်းရင်မူဦးကျော်စိုးအောင်ကပြောပါတယ
်။နှစ်ဖက်လူနည်းစုနှစ်ဖက်စလုံးပြည်မြတ်တတဖြစ်ဖို့ဆိုတာကအဓိကအစိုးရအပေါ်မှာမူတည်တယ်ခင်ဗျာ။အစိုးရအပေါ်မှာမူတည်တဲ့သဘောဆိုတာကကျွန်တော်တို့လူလက်ရရပြီးနောက်ပိုင်းဖက်ဆက်ဖက်လက်လက်ထက်တုန်းကနှစ်ပေါင်း18နှစ်အထိလက်ဖက်နှစ်ဖက်လူ့အဖွဲ့အစည်းရရခိုင်ရောလူမြန်ရောအမှတ်တက္ကနာမရှိဘူး82ဘဝမြတ်အလုံးညင်းညင်းညင်းနေကြတယ်ရခိုင်တဝူးကြီးတော်လကောင်အဖွဲဆီရလိုက်တော်လို့တော်လကောင်လူငကြကိုဘယ်သူမှကန့်ကွက်တာမရှိဘူး ဒီကအစိုးရပေါ်မှာမူတည်တယ်ဒီနေ့လေကျွန်တော်တို့နိုင်ငံတော်အစိုးရကအဲ့ဒါကိုတရားခိုင်းပြမယ်ဆိုရင်ရခိုင်ပြည်သားခိုင်းပြမယ်ဆိုရင်ရိုညာကိစ္စကမြန်မာ့အသက်ဖြစ်သွားမယ်လို့ကျွန်တော်တို့မြင်ပါတယ်
မြန်မာပြည်အနေနဲ့သူရဲ့မြန်မာနိုင်ငံကိစ္စတဲမှာနိုင်ငံရေးအကျဉ်းသားတွေအကျဉ်းသားရေးလှုပ်ရှားတဲ့သူတွေအရက်ဖက်လူမှုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြမအရေးလိလာကဲပြတ်တချို့နဲ့တွစ်ဆုံခဲ့တာပါရခိုင်ပြည်နယ်ကိုဗိုလ်တပူးနေကရောက်ရှိခဲ့ပြီးတော့ကြာသာပတင်းနေနဲ့တောက်ကြံတွေမှာလူခွင့်ရေးအခြေအနေတွေကိုလည်းလိလာခဲ့ပါတယ်ဒီကနေ့စနေနေ့မှာတော့စစ်တွေမျိုးကနေရန်ကုန်မြို့ကိုပြန်လာခဲ့ပြီးတော့စစ်တွေလေရင်ကွင်းမှာရခိုင်လူမှုတချို့ကကန့်ကွက်ဆန္ဒထုတ်ဖော်ခဲ့တာကိုလည်းကြုံတွေ့ခဲ့ရပါတယ်မြန်မာပြည်ရဲ့ဒုတိယမြောက်ခီးစဉ်အနေနဲ့ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိမြန်မာနိုင်ငံမှာနေထိုင်မှာဖြစ်ပြီးတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေပြီးတော့ပြည်တွင်းကလက်တလောဖြစ်နေတဲ့လူခွင့်ရေးအခြေအနေတွေကိုလေ့လာခဲ့ပြမှာလည်းဖြစ်ပါတယ်။အခုဒီခီးစဉ်ကတွေ့ရှိချက်တွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစီရင်ခံစာတင်သွင်းဖို့ရှိပါတယ်ခင်ဗျာ
။ကိုအောင်ရဲမမောင်မင်းမြန်းတင်ပြသွားတာပါရှင်။ခုဆက်လက်ပြီး HIV အကြောင်းသတင်းဆောင်မဖက်မတင်ပြခင်ဗီယက်နမ်နိုင်ငံဖက်ကသတင်းတပုတ်အရင်ဆုံးတင်ပြပေးချင်ပါတယ်။တောတာရှင်များရှင်မြန်မာနိုင်ငံချက်ထင်သာမြင်သာပိုရှိတယ်လို့ TI ခေါ်နိုင်ငံတကာပွင့်လင်းမြင့်တောင်မှုအဖွဲ့ကြီးကသတ်မှတ်ထားတဲ့ဗီယက်နမ်နိုင်ငံမှာလွတ်တော်အမတ်တဦးကိုအကျဉ်ပြတ်ချဆမှုနဲ့ဖမ်းလိုက်ပါတယ်။ဗီယက်နမ်အမျိုးသားလွတ်တော်အမတ်ချိုတင်တူငါအနေနဲ့အင်အားဆောက်လုပ်ရေးလုပ်ငန်းကနေငွေအလွဲသုံးစားလုပ်ခဲ့တယ်လို့စွပ်စွဲခံရပြီးပုတ်ထူးနေမှာအဖမ်းခံခဲ့ရတာပါ။ဒီအကြောင်း VOA သတင်းထောက် Mary Ann Brown ဟနွိုင်းညိုရောကသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။Transparency International အတူကောက် DI လို့ခေါ်တဲ့နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ကြီးရဲ့2014အစီရင်ခံစာမှာဗီယက်နမ်ဟာကမ္ဘာနိုင်ငံပေါင်း195နိုင်ငံအနေနဲ့119အဆင့်မှာရှိတာမို့အဆင့်156မှာရှိတဲ့မြန်မာနောက်ကမ္ဘောဒီးယားတို့ရှေ့ကပြေးနေပြီးထိုင်းနဲ့တရုတ်ထက်တော့နောက်မှာရှိနေပါတယ်။ဗိုလ်တော်နဲ့နောက်ပိုင်းမှာပဲဗီယက်နမ်ရဲတွေကအသက်49နှစ်အရွယ်ဒီအမျိုးသမီးအမတ်ငါကိုအိမ်မှာဖမ်းဆီးခဲ့ပြီးမထုတ်ပြန်ရသေးတဲ့အထောက်အထားပစ္စည်းတွေကိုနိုင်ပေါင်းများစွာရှာဖွေသိမ်းဆည်းခဲ့ပါတယ်။သူမအနေနဲ့သူမရဲ့ကုမ္ပဏီကစီစဉ်တဲ့အင်အားဆောက်လုပ်ရေးစီမံကိန်းထဲမှာငွေကြေးအလွဲသုံးစားမှုနဲ့ဖန်ခံခဲ့ရတာပါ။သူမကုမ္ပဏီအနေနဲ့2009ခုနှစ်ကနေ2010ခုနှစ်အတွင်းအိမ်ဝယ်မဲ့သူပေါင်း80ထံကနေကြိုတင်ငွေပေါင်းအမေရိကန်ဒေါ်လာ14သန်းလက်ခံခဲ့ပေမဲ့ဒီအိမ်မဆောက်ဖြစ်တဲ့အခါမှာငွေပြန်မအမ်းခဲ့ပါဘူး။တကယ်တော့ဒီအေကို2015နှစ်အကုန်မှာအပြီးဆောက်ဖို့ရည်ရွယ်ခဲ့တာပါ VNN အမျိုးသားလွှတ်တော်ရဲ့ယဉ်ကျေးမှုပညာရေးနဲ့လူငယ်ရေးရာကော်မတီဒုက္ကဋ္ဌဟောင်းငူရမန်ထစ်ကဒီအမတ်ငါနဲ့ပတ်သက်ပြီးမကောင်းသတင်းတွေ2017လွှတ်တော်ရွေးကောက်ပွဲအစပိုင်းကတည်းကရှိခဲ့တယ်လို့ဆိုပါတယ
်
ဒုက္ကဋ္ဌဟောင်းထစ် VNN လို့ပြောထားတာကအခုလိုမကောင်းသတင်းတွေထွက်ခဲ့ပေမဲ့အစိုးရအေဂျင်စီတွေအနေနဲ့သူမကိုတည်တည်ချာချာမစစ်ဆေးခဲ့ဘူးပြီးတော့မဲပေးသူတွေကလည်းသူမကိုရွေးချယ်ခဲ့တယ်လို့ဆိုတာပါလောလောဆယ်မှာတော့လွှတ်တော်မတ်ငါကိုသူမရဲ့လွှတ်တော်ဗန်ဒါရင်းနဲ့ဘတ်ဂျက်ကော်မတီအဖွဲ့ဝင်ဖြစ်ကနေရက်ဆိုင်ထားပါတယ်လွှတ်တော်ရဲ့ဥပဒေရေးရာသူတင်နာအဖွဲ့ဥက္ကဋ္ဌဒစ်ဆွမ်ထောင်ကဗီယက်နမ်မှာလွှတ်တော်မတ်တွေကိုအစင်းတစ်ခုအထိအေးအေးယူမှုကနေကွင်းလွှတ်ခွင့်ပေးထားတယ်လို့ဆိုပါတယ
်လင်းမထောက်ကိုလေးငူကွာဟင်ဖာစေယာ
ထောင်ဗီယက်နမ်လိုပြောခဲ့တာကဖွဲ့စည်းပုံအခြေခံဥပဒေအရအမျိုးသားလွှတ်တော်ခွင့်ပြုချက်မရှိဘဲဘယ်အမတ်ကမှဖမ်းတာထိန်းသိမ်းတာအရေးယူတာလုပ်လို့မရဘူးလို့ဆိုတာပါဒါပေမဲ့ဒီအမျိုးသမီးအမတ်ငါရဲ့အမှုမှာတော့လွှတ်တော်ဥက္ကဋ္ဌငူဆန်ဟုံးကအရေးယူဖို့ခွင့်ပြုပေးခဲ့ပါတယ်တကယ်တော့ဗီယက်နမ်အစိုးရအနေနဲ့စီးပွားရေးပြဿနာကြုံလာချိန်မှာမကြာခင်နှစ်တွေကနေစပြီးလက်စားမှုတွေကိုအရေးယူခဲ့ရမှာထင်ရှားသူတွေကိုခုံယုံတင်ခဲ့တာတွေလည်းပါခဲ့ပြီးတချို့ဆိုတေတံအထိပေးခံခဲ့ရပါတယ်အခုလိုလက်စားမှုတွေဟာကွန်မြူနတီပါတီအတွင်းနိုင်ငံရေးတိုက်ပွဲတွေနဲ့ဆက်ဆက်မှုရှိရလို့အပြောများတဲ့ VNN နိုင်ငံမှာဒီတစ်ခေါက်ကတော့အဲ့ဒီလိုမဟုတ်ပဲဒီအမတ်ငါကိုမတရားလုပ်ခဲ့တဲ့အထောက်အထားတွေရှိထားပြီးသားဖြစ်တယ်လို့အမတ်ထစ်ကထောက်ပြခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်ခုတော့ဒီကနေ့ည9နာရီတိုင်းလေးလိုင်းမှာဦးကျော်စန္ဒာကဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
တို့ရရှိမြခင်ကျွန်းတဲ့ဘာဝင်မြမစင်ဟန်ဇရရီတရုတ်နိုင်ငံကိုနှီးမျိုးစုံနဲ့ထွက်နေတာနှစ်ပေါင်းအတော်ကြာခဲ့ပြီဖြစ်တယ်လို့လူတိုင်းသိရှိပြီးကိစ္စတရားလည်းဖြစ်ပါတယ်ဒါပေမဲ့အခုအခါမှတက်မတော်ကကောက်ကငင်ကဒီကိစ္စကိုအရေးယူလာတာဟာတက်မတော်အစီနောက်ကြလေခြင်းလားသူတို့ဘို့ဘာအကြောင်းအရာများနောက်ွယ်ကရှိနေတယ်လဲဆိုတာအခုလာမဲ့စနေညတရားရည်လေးလှိုင်းအစည်းအဝေးမှာဆွေးနွေးရအောင်ပါတို့ရရှိမြခင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းဖုန်းနံပါတ်က2392382554 fax number 2392382552 ဖြစ်ပါတယ်။ ။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလို့တူဆင်းရေးတာပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြားပါမယ်။
ဖီယိုအမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်။တိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရယ်။ခုတော့ကျန်းမာရေးဆိုင်ရာဆောင်းပါးသဘုံနောက်ဆုံးတင်ပြပါမယ်။HIV လို့ခေါ်တဲ့ခုခံစွာအကြကူးစက်ရောဂါပိုးကိုပျောက်ကင်းအောင်ကုသနိုင်ဖို့ဘာကြောင့်တစ်ကိုခက်ခဲတယ်ဆိုတာကိုသိရှိနိုင်ဖို့နဲ့လူခန္ဓာကိုယ်ထက်က HIV ပိုးတွေအဓိကခိုအောင်နေတဲ့နေရာတွေကနေထွက်လာအောင်လုပ်တဲ့အလားအလာရှိတဲ့နည်းနဲ့ကုသဖို့သုတေသနပညာရှင်တွေကကြိုးစားနေပါတယ်။ VOA သတင်းထောက် Steve Paragona သတင်းပေးပို့ထားတာကိုဆက်ပြီးတင်ပြပါမယ်။
HIV ရောဂါပိုးရှိနေပေမဲ့လည်းဒီပိုးတွေပုံတူပွားလို့မရအောင်တားထားတဲ့ဆေးတွေကိုတောက်နေတဲ့၍လူတွေဆယ်စုနှစ်တွေချီကြအောင်အသက်ရှည်ရှည်နေနိုင်ကြပါရဲ့။ဒါပေမဲ့လည်းဒီ HIV ပိုးတွေတော့သေအောင်မတတ်နိုင်ပါဘူး။သူတို့တွေကလူခန္ဓာကိုယ်ထဲက T cell လို့ခေါ်တဲ့သွေးဖြူဥတွေထဲခိုအောင်နေကြတာပါ။ဒါကြောင့်လည်းလူကိုယ်ခံအားတွေနဲ့ဒီပိုးတွေကိုရုတ်တရက်မမြင်နိုင်တာပါ။ဒါပေမဲ့လည်း John Hopkins တက္ကသိုလ်က HIV သုတေသနပညာရှင် Robert Silicano ကအခုလိုပြောပါရယ
် As soon as patients stop taking
the drug ဆီတော့ရလိုက်တာနဲ့ဘက်စပူတွေကခေါင်းနေတဲ့နေရာကထွက်လာပြီးတော့နောက်ထပ်ပုံတူပွားကြပါတော့တယ်။ဒါကြောင့်လည်းဆီတော့နေတဲ့သူတွေကိုယောဂပြောင်းကုမပေးနိုင်တာပါ
။ Silicano က VOA ကို Skype ကနေသင်ပြောသွားတာပါ။လူနာရီဆေးတောက်နေတဲ့အချိန်တွင်ဗိုင်းရပ်စ်ပိုးတွေကိုတီးတန့်ဖဲထုတ်နိုင်ရင်လူကိုယ်ခံအားတွေနဲ့ဒီပိုးတွေကိုတတ်နိုင်ဖို့ဆရာဝန်တွေကမျှော်လင့်နေတယ်လို့သူကဆက်ပြောသွားပါတယ်။တစ်ချိန်ထဲမှာပဲအသစ်ထွက်လာတဲ့ဗိုင်းရပ်စ်ပိုးတွေတိုးပွားမလာအောင်ဆေးတွေကထိန်းထားပေးနိုင်ဖို့လိုတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းခုချိန်ထိတော့ဒီလိုဖြစ်မလာသေးပါဘူး။ဒီယောဂပိုးအလုံးနီးပါးဟာကိုယ်ရောင်ဖျောက်ထားရနေတတိပါပြောင်းထားတဲ့အတွက်သူတို့လွတ်မြောက်လာနိုင်တာလို့ဆီလီကာနိုနဲ့သူ့ရဲ့လှုပ်ဖော်ကင်မြက်တွေကအလုံမဖြစ်သေးတဲ့အကြောင်းရင်းကို Natural Journal ထဲမှာဖော်ပြထားပါတယ် HIV ပိုးတွေဟာထွက်ပြေးနေရတဲ့တချို့တွေလိုရုပ်ဖြတ်တဲ့နေရာမှာတစ်ဖက်ကန့်ခတ်ကျွမ်းကျင်ကြပါတယ်တချို့တွေဟာသူတို့ရဲ့အဝတ်အစားနဲ့စပင်းအယောင်တွေကိုပြောင်းနိုင်ကြသလိုလိုအပ်သလောက်လည်းပုံကွယ်နေနိုင်ကြပါတယ်ထိုနည်းတူစွာပဲ HIV ဟာလည်းလူကိုယ်ခံစွမ်းအားတွေထဲဝင်ရောက်နိုင်ဖို့တစ်ချိန်လုံးပုံစံပြောင်းပြီးဆောင်ဆိုင်နေတာပါဒီချိန်မှာပဲဆေးတွေဝင်ရောက်လာတာပါတကယ်လို့များ T cells လို့ခေါ်တဲ့ခန္ဓာကိုယ်ထဲကပိုးတွေကိုတတ်တဲ့ cell တွေကနေလူမြောက်နိုင်ရင်တောင်မှ HIV အတွက်တောက်ရတဲ့ဆေးဖြစ်တဲ့ antiviral ဆေးတွေနဲ့လည်းသူတို့ကိုတတ်နိုင်ပါသေးတယ်ဒါပေမဲ့လည်းဒီ cell တွေထဲဝင်ရောက်ပုံအောင်နေတဲ့ပိုးတွေရောတတ်နိုင်မှာမဟုတ်ပါဘူးလေလာတွေ့ရှိမှုအသစ်တွေအရပုံးခုန်နေရာကနေထွက်လာတဲ့ virus ပိုးတွေအားလုံးနီးပါးဟာမျိုးဗီဇပြောင်းထားကြပါတယ်။သူတို့တွေကိုတတ်နိုင်တဲ့ T cell တွေမမတ်မိနိုင်အောင်ပုံစံတစ်မျိုးမျိုးနဲ့တော့ပုံပြောင်းထားကြတာပါ။ဒါပေမဲ့လည်းအားလုံးပုံစံပြောင်းထားတာမဟုတ်တဲ့အချက်ကအဓိကတော့ချက်ဖြစ်နေပါတယ
်။ There are other cells that see different parts of the virus.That have not mutated.
မျိုးဗီဇပြောင်းမထားတဲ့ဗိုင်းရပ်စ်ပိုးတွေလည်းရှိပါသေးတယ်။မျိုးဗီဇပြောင်းမထားတဲ့ဒီဆဲတွေလည်းအကျိုးသက်ရောက်မှုရှိနိုင်ပါသေးတယ်။သူတို့ချက်ချင်းလုံးဆောင်မှုတွေရှိလာအောင်လုပ်ပေးရပါမယ်။သူတို့တွေနိုးကြလာတဲ့တပြိုင်တည်းယောဂဗုဒ္ဓကုသခံထားတဲ့ဆဲတွေကိုမှတ်မိပြီးတော့ဖျက်ဆီးပစ်လိုက်ရပါလိမ့်မယ်
။ virus ပိုးတွေကိုတည်စေတဲ့ T cell အချို့နဲ့ပုံစံပြောင်းမထားတဲ့ cell တချို့ကိုတွေ့ပြီးလိုက်တဲ့အခါယောဂဗုဒ္ဓကုသခံထားတဲ့ T cells တွေလိုက်လံဖျက်ဆီးခံလိုက်ရတာကိုတွေ့ရပါတယ်။တဟာဘာနဲ့တူတယ်ဆိုရင်လက်ကျင့်တင်တန်းပေးခံထားရတဲ့တရှိုးရီလိုတံပြန်၆လနဲ့သဘောပါပဲဒါပေမဲ့တဟာတရင်ကောင်းဖြစ်ပေမဲ့လည်းဒီတွေ့ရှိချက်ကိုအောင်ပွဲခံမှုအချိန်စောနေသေးတယ်လို့ဆီလီကာနိုကပြောပါတယ
် whether they would ever kill enough of them you know to allow the patients
ဒါလူနာရီဆေးကိုခံမှုမလိုလောက်ယောဂဗိုလ်ရီအလုံးကိုတတ်နိုင်လိုက်ချင်းရှိမရှိဆိုရရင်နောက်ပြီးယောဂဗိုလ်ရီပြန်ဝင်လာမလားဆိုတာကတော့ကျွန်တော်တို့မသိပါဘူး
ဒါပေမဲ့လည်း Chapel Hills မှာရှိတဲ့ North Carolina တက္ကသိုလ်ကယောဂပိုးမွားဗေဒပညာရှင် David Moglis အဆိုအရအခုတွေ့ရှိမှုဟာအရင်နှစ်အနည်းငယ်တုန်းကဆီလီကာနိုပုံနှိပ်ထုတ်ဝေခဲ့တဲ့တွေ့ရှိချက်တွေထက်စာရင်တိတ်ကိုအလားအလာကောင်းတယ်လို့ဆိုပါတယ
် It sort of painted a darker picture like it would be very hard
to get ဒီနှစ်ရှိကြအောင်ကုသခံယောဂပိုးတွေကိုဖယ်ရှားလိုက်လို့မဖြစ်နိုင်တော့သလိုပါပဲ Virus ပိုးတွေကိုဖယ်ရှားလိုက်ဖို့ကိုခန်းဆောင်အားတွေနဲ့ပြန်ပြီးဥတီတုံ့ပြန်နိုင်တယ်ဆိုတာတကယ်တော့ရိုးရှင်းလာတဲ့နည်းဖြစ်ပါတယ်
။ဒ ဒါပေမဲ့လည်း HIV ကိုအမြင့်ပြတ်ကုသပေးနိုင်တယ်လို့သိပ္ပံပညာရှင်တွေအတည်ပြုမပြောကြခင်ရင်ဆိုင်ကျော်လွှားရမယ့်အခက်အခဲတွေအများကြီးရှိနေပါသေးတယ်လို့သူကဆက်ပြောသွားပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံငယ်အိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနဲ့ပို့ပြီးခက်ခဲတာပဲကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲမှာအခုဝင်းုံဝင်းဝင်းတော့ရှာနေရတာဒီဘက်ပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းဟိုဈေးဖို့ရောက်ရှာ
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်အကိုင်းနဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ကနေစနေနေ့ညနေဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ည9နာရီမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါပထမပိုင်းနာရီဘက်မှာလိုင်းလက်မီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 37 51တို့မှာတော့အစီအစဉ်အစအဆုံးကိုဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုနားဆင်နေကြတဲ့စနေနေ့ညနေဖက်ဗီဒီယို VOA အစီအစဉ်တွေမှာကြာခင်ပြီးဆုံးတော့မှာပါကိုညနေပိုင်းစီစဉ်အဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုမဆုမျက်မုံကတလက်အကျညာပေးပါအောင်ရှင်
ပြင်သစ်နိုင်ငံမှာစုစုပေါင်း18ယောက်တေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်တာဝန်ရှိသူလို့မတင်ကားတဲ့တပ်နက်သမား3ယောက်ကိုအထူးတပ်ဖွဲ့ဝင်တွေတောက်ချနေတော့ကတုတ်တင်နိုင်ခဲ့ပေမဲ့တယောက်လွတ်မြောက်နေစေဖြစ်တယ်လို့တခြားရှိနိုင်မဲ့ကြံရပါတွေကိုပြင်သစ်လုံခြုံရေးတပ်ဖွဲ့တွေလိုက်လံရှာဖွေနေပါတယ်ဒီတယောက်လောင်ပြောင်တဲ့ကတ်တွန်းတွေဖော်ပြတဲ့ Charlie Hebdo မဂ္ဂဇင်းတိုက်ကိုပို့ထုနေတော့ကဝင်ရောက်ပစ်ခတ်ခဲ့တယ်လို့မတင်ကားတဲ့ရှရစ်နဲ့ဆာယီဒ်ကိုဝါချီနီကိုနှစ်ယောက်ကိုတော့ပြင်သစ်မြို့တော်မြောက်ပိုင်းမှာရဲရဲစီးနှင်မှုအတွင်းတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။တခါတောက်ချနေတော့ကပဲဒီပဲရစ်မြို့တွေကဂျူးလူမျိုးတွေစားတဲ့ကိုရှာအစားအသောက်တွေရောင်းတဲ့စူပါမားကတ်မှာတစားကန်၄ယောက်ကိုတတ်ခဲ့တဲ့နောက်ထပ်တမားကိုလည်းရဲတွေကတုတ်တင်နိုင်ခဲ့ပါတယ်။အဲ့ဒီတနက်တမားဟာအသက်32နှစ်အရွယ် MD ကိုလီဘာလီဖြစ်တယ်လို့ပြင်သစ်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီစီးနှင်းတိုက်ခိုက်မှုအတွင်းမှာကြာရပါအမျိုးသမီးဟာယတ်ဘူမေဒီယန်ကတော့လွတ်မြောက်သွားခဲ့ပါတယ်ပြင်သစ်ပြည်သူတွေအနေနဲ့သတိရှိကြဖို့နဲ့စီးလုံးညီညွတ်မှုပြသကြဖို့အတွက်ပြင်သစ်သမ္မတဖွန်ဆွာဟော်လွန်ကပန်ကြားထားပါတယ်တခါအစွန်းရောက်အစ္စလမ်တရားဟောဆရာအဘူဟမ်ဇာကိုအကြမ်းဖက်မှုဆွဲချက်တွေနဲ့အမေရိကန်မှာထောင်ဒဏ်တသက်ချလိုက်ပါတယ်နယူးယောက်မြို့မှာရှိတဲ့ပြည်ထောင်စုတရားရုံးကနေပြီးတော့အဘူဟမ်ဇာအပေါ်တောက်ချနေတော့အမိန့်ချခဲ့တာဖြစ်ပါတယ်အကြမ်းဖက်သမားတွေအတွက်အထောက်အပံ့ပစ္စည်းတွေပေးမှုတဲ့အမှုပေါင်း၁၇ခုနဲ့အဘူဟမ်ဇာကိုပြီးခဲ့တဲ့မေလကပဲအပြစ်ရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။တခါဒီဇင်ဘာလ28ရက်နေ့ကပြတ်ကျခဲ့တဲ့အေအေရှားလေယာဉ်ရဲ့အမိကိုဂျာဗာပင်လယ်ကနေဆယ်ယူနိုင်ခဲ့ပြီလို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ပင်လယ်ကျမ်းပြင်မှာတွေ့ရတဲ့လေယာဉ်အမိကိုရေပေါ်ရောက်အောင်ဆယ်ယူရေးအဖွဲ့တွေကရေပေါ်ဘောလုံးတွေချိတ်ပြီးတော့ဆယ်ယူခဲ့တာဖြစ်ပါတယ်။လေယာဉ်မှုတွေပြောနေတဲ့အတန်တွေကိုမှတ်တမ်းတင်ထားတဲ့ recorder တွေလေယာဉ်အမိထဲမှာရှိနေအောင်မယ်လို့စုံစမ်းစစ်ဆေးသူတွေကမျှော်လင့်နေပါတယ်။လေယာဉ်ဘာကြောင့်ပြတ်ကျရတယ်လဲဆိုတာကိုသိနိုင်ဖို့အတွက်လေယာဉ်အမိကိုပြန်ရဖို့လိုပါတယ်။လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် black box ရဲ့ဒီ ping signal အတန်ကိုရှာဖွေသူတွေကြားနေပေမဲ့ဒီ black box ဆက်ကတော့လေယာဉ်အမိထဲမှာရှိနေပုံမရတော့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။တရင်အချင်းချုပ်ကမဆုမျက်မှွန်ကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာ engineer ကတော့ Justin Tweets ဖြစ်ပါတယ်။ VOA American အသံရဲ့တင်းငွေနဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးလာပါစေ
This program has come to you from the Voice of America, Washington.